ဒုတိယကမ္ဘာစစ်တွင်ဂျပန်နိုင်ငံကလှုပ်ဆောင်ခဲ့တဲ့အပေါ်အထူးနောင်တရမိကြောင်းဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကဖော်ထုတ်နေမှာပြောကြားလိုက်ပါတယ်။အာရှတိုက်တွင်တရုတ်နိုင်ငံကအင်အားကြီးထွားလာနေတဲ့အချိန်မှာဂျပန်နိုင်ငံကလည်းကမ္ဘာလူညိုရေးမှာအရေးပါတဲ့ကဏ္ဍကပါဝင်မဲ့အစီအစဉ်ကိုကျင်းပတဲ့အချိန်မှာပဲဝန်ကြီးချုပ်အာဘေကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။အမေရိကန်လွှတ်တော်နေရာပေါင်းရှေ့မှာဂျပန်ကောင်ဆောင်တဦးအနေနဲ့ဆက်ဆက်ပါပါမင်ကွန်းပြောခွင့်ရတဲ့အချိန်ဝန်ကြီးချုပ်အာဘေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။စစ်အတွင်းအာရှတိုက်သားတွေအပေါ်ဂျပန်နိုင်ငံကပြုမှုဆက်ဆံခဲ့တာတွေကိုမြစ်ပစ်လို့မရနိုင်ကြောင်းသူကပြောကြားလိုက်ပေမဲ့သူ့အရင်ဂျပန်ကောင်ဆောင်တွေပြောကြားခဲ့တာတွေနဲ့ထူပြီးသူ့အနေနဲ့ပုဂ္ဂိုလ်ရေးရတောင်းပန်ပြောဆိုတာတော့မလုပ်ခဲ့ပါဘူး။တမန်ဝင်အမေရိကန်လွှတ်တော်အတွင်းပြောကြားတဲ့သူ့ရဲ့မင်ကွန်းထဲမှာဂျပန်အမေရိကန်ဆက်ဆံရေးကောင်းမှုကိုမိမောင်းထူပြောကြားသွားခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းကြာဆုံးသွားကြတဲ့အမေရိကန်စစ်သားတွေအတွက်လည်းဝမ်းနည်းကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဖြစ်ပြီးသွားတာတွေကိုပြန်ပြင်လို့မရနိုင်တော့ပေမဲ့တည်ဆုံးသွားကြသူတွေအတွက်အထူးဝမ်းနည်းကြေကွဲရပါကြောင်းဂျပန်နိုင်ငံကိုယ်စားသူ့အနေနဲ့ပြောကြားလိုပါတယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကပြောပါတယ်။နိုင်ငံအကြဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်80မြောက်နှစ်ပတ်လည်အထိမ်းအမှတ်ကျင်းပနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးဝန်ကြီးချုပ်အာဘေးအခုလိုမင်းကွန်းပြောကြားတာလည်းဖြစ်ပါတယ်။မင်းကွန်းမပြောခင်အစောပိုင်းကတော့ဒုတိယကမ္ဘာစစ်အမတ်တရအောက်မေ့ဘွယ်နေရာကိုတွားရောက်လက်ပတ်ခဲ့ပါတယ်။